ဒီကနေ့ပိုင်မျိုးတော့ကသင်္ကေတရှာဆယ်ရီစီလမ်းမယူမှာဖြစ်ခဲ့တဲ့အကျံပြတိုက်ခတ်မှုနဲ့ဆက်နေပြီးအလို့ရှိနေတဲ့ဘယ်ဂျင်နိုင်ငံသားတူဟာအတွက်မျိုးမှာလာရောက်ဖမ်းဆီးခဲ့တဲ့အကြောင်းအာနာဘန်နီကပြောပါတယ်။အကျံပြတိုက်ခတ်မှုမှာနံပါတ်1အလို့ရှိနေသူဖြစ်အင်တာနက်လူမှုကွန်ရက်တီတို့မှာတွေ့ခဲ့ရပြီးနောက်မနေ့နောက်ပိုင်းမှာပဲလာရောက်ဖမ်းဆီးခဲ့တာဖြစ်ကြောင်းဘယ်ဂျင်တရားလူရှိနေရုံကပြောဆိုခဲ့ပါဗျ။တရားရှိသူနဲ့ပတ်သက်တဲ့အချက်အလက်တွေတိုက်ခတ်မှုနဲ့ဆက်နေတဲ့နောက်ထပ်တရားရှိအချက်အလက်တွေကိုမသိရသေးပါဘူး။အဲဆိုသူကဖွင့်လာတော့တိုက်ခတ်မှုကသူတို့လက်ချက်ဖြစ်ကြောင်းတရင်ထုတ်ပြန်ပြီးအဲဆိုပေါ်တိုက်ခတ်ရေးမှာတူဖြစ်တဲ့ဘယ်ဂျင်နိုင်ငံကအပေါ်ရွှေ့ဆွဆူဖြစ်တဲ့အကြောင်းပြောဆိုထားပါရဲ့။ပိုင်မျိုးရဲ့ရတဖွဲ့ကတော့တနသမဘသူဆိုတာသိရှိထားပြီးဖြစ်ကြောင်းပြောဆိုကြပေမဲ့ဘသူပဲဝါဆိုတာကိုထုတ်ဖော်ပြောဆိုခြင်းမရှိဘူး။အဲဆိုပေါ်ဟုတ်မဟုတ်ဆိုတာကိုလည်းပြောဆိုတာမျိုးတော့မရှိပါဘူး။တနသမရဲ့မိသားစုဝင်၃ခုတော့ရတဖွဲ့ကဖမ်းဆီးစစ်ဆေးနေပါရဲ့။ပရှင်ပြည်စည်းတိုင်းတွင်စားတောက်ဆန်တွေကြောင့်မြို့ကန်တွေနဲ့ကဘာလဲခီးစားတွေကြားရေပန်းစားတဲ့ရှောင်းဆယ်လီစီလမ်းမကြီးနေရာတော်များကိုမနေ့ကောင်ကပိတ်ထားခဲ့ရပေမဲ့ဒီနေ့မှာတော့အခြေအနေကပုံမှန်အတိုင်းလက်ပတ်စာပြုနေပါပြီ။မနေ့ကောင်ကဖြစ်ခဲ့တဲ့ပြစ်ခတ်မှုနဲ့ရဲတပ်ဖွဲ့ကကျူတင်ဖော်ထုတ်နေတဲ့မာစင်းမျိုးကတက်ခတ်မှုဖို့ကြံစီမှုတွေဟာမကြခင်ချင်းပါမဲ့သမားရုပ်ောက်ပွဲကိုတိရအောင်လုပ်ဖို့အစ္စလာမ်ဆွေးရုပ်တွေရဲ့ကျူးမမှုတစ်စိတ်တစ်ပိုင်းဖြစ်ကြောင်းပြည်သူ့ဆွေးရုပ်အစဉ်ကြီးရရှိတွေကပြောဆိုကြပါတယ်။မဲပြည်နယ်မှာတိုက်ခိုက်တာမျိုးပါဝင်အချက်အလက်ဝါဒီတွေကနောက်ထပ်တိုက်ခိုက်ဖို့စီစဉ်နေရှိနိုင်တယ်လို့လည်းဆိုနေကြတာပါ။အမေကတိုက်ခိုက်မှုမှာတော့ကတနသမားကရှောင်းဆယ်လီစီလမ်းပေါ်မှာရပ်ထားတဲ့ခေကားကိုပြစ်ခတ်ခဲ့တာကရဲတပ်ဖွဲ့ဝင်၃ဦးနဲ့ကဘာလဲခီးသွားသူကိုထိမှန်ခဲ့တာပါ။AK-47 မောင်းမြတ်ကနန်းပြစ်ခတ်ခဲ့တဲ့တနင်္သာမားကိုတော့ဖက်ပြူးကိုကျူးစားစင်ပါပဲအသေးပြစ်ခတ်ဖမ်းဆီးခဲ့ပါတယ်တခိုင်မှုတွင်ရက်တဖုံဝင်တူကတော့ပွဲချင်းပြီးတည်ဆုံသွားခဲ့တာပါဒီပွဲမှာရက်ထားတဲ့ရင်းကားထဲမှာရှိနေုံရက်တဖုံဝင်ပြစ်ခတ်ခဲ့တာလို့လည်းမျက်နှာတွေ့ရသူတွေကပြောပါတယ်ဒီနောက်မှာတော့နောက်ထပ်ကားတစ်စင်းကိုတနင်္သာမားကထပ်မံပြစ်ခတ်ခဲ့တာပါတခိုင်မှုမှာတယောက်ထက်မင်းပေါဝင်နိုင်ကြောင်းလဲပြင်းပြင်းရက်ပြည်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကပြောဆိုခဲ့တယ်လို့ရဲတွေကိုပြစ်မှတ်ထားတိုက်ခတ်ခဲ့တာဖြစ်ကြောင်းလည်းအတိအကျပြောဆိုထားပါတယ်